င်းပါ English American စာကန်တာမှာမြန်ပောင်းနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
to sugar coat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2SUGAR sugar COAT coat sugar ကတကြား coat ကအပေါ်ကနေဖြူတာတကြားနဲ့ဖုံးတာလို့လုံးောက်ဒီပဲရပြီးစစခုရဲ့ဓာတ်ရိုက်ဒီပဲကတော့အပေါ်ကနေတကြားနဲ့ဖြူတာအပေါ်ကနေတကြားလောင်းတာအပေါ်ကနေတကြားဖုံးအုပ်တာဖြစ်ပါလေ။တို့မြန်မာမှာတကြားရေလောင်းထားတယ်လို့ဆိုသလိုပဲအဆိုးကိုအကောင်းနဲ့ဖုံးဖို့ကြိုးစားတာဖြစ်ပါလေ။ခါတဲ့ဆေးလုံးဆေးပြားအဝင်ကောင်းရလေအောင်အပေါ်မှာအချိုတက်နဲ့အုပ်ထားတဲ့ sugar coated pills ဆေးပြားတွေလိုပဲခါမဲ့ခံရခက်တဲ့ဝင်ဆိုးမဲ့ကိစ္စရက်တွေနဲ့ပတ်သက်လို့အဆိုးကိုမပြောဘဲအကောင်းကိုပဲထုတ်ပြောတာမျိုးကိုဒီအတုံးကရည်ညွှန်းပြောတာဖြစ်ပါတယ်။ idiom ဆိုရယ် the right day ပဲကတော့အချိုတက်တာမျိုးပဲဖြစ်ပါတယ်။ဆိုတဲ့လူတွေမကြိုက်တဲ့ခါးသီးတဲ့နင့်နာစီမဲ့ကြောင်းရတစ်ခုခုကိုကြည်ကောင်းရအောင်ဒဏ်ခံရတာတက်တာရအောင်နားကြားကောင်းအောင်ချော့ပြောတာမျိုးအပြင်ပန်းမှာအမြင်လှရအောင်လူတွေကိုလှည့်စားဖို့ကြိုးစားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကိုသမ္မတ Donald Trump ကသူ2016သမ္မတရွေးကောက်ပွဲမဲဆွေထုတ်ရှားစဉ်ကပြီးခဲ့တဲ့ဂရီတွေထဲမှာတစ်ခုကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြည်သူဆောက်ရှောက်မှုအစီအစဉ်ဖြစ်တဲ့ Affordable Healthcare Act ကိုဖျက်သိမ်းပြီးပိုကောင်းတဲ့ကျန်းမာရေးပြည်သူဆောက်ရှောက်မှုအစီအစဉ်နဲ့အစားထိုးဖို့ကြိုးပမ်းမယ်လို့ပြီးခဲ့ရမှာလော့ဆဲ Republican လွှတ်တော်အမတ်တွေရေးဆွဲထားတဲ့အစီအစဉ်တစ်ကိုတို့တော်မှာမဲခွဲဆုံးဖြတ်ဖို့ကြိုးစားနေရမှာဒီအစီအစဉ်တင်တဲ့ပတ်သက်လူကတော့2026ခုနှစ်မှာအမေရိကန်နိုင်ငံသား26တန်းတို့ဟာကျန်းမာရေးပြည်သူဆောက်ရှောက်မှုအမကံမရှိဘဲနေကြလိမ့်မယ်လို့တွေးရှိခဲ့တဲ့အတွက်ကြောင့်လေအထူးသဖြင့်အထင်ကြီးက Washington Post တင်စာကြီးကဒီအချက်ကိုထောက်ပြပြီး Don't sugarcoat this ဆိုပြီးဒီအကြောင်းနဲ့ပတ်သက်ပြီးအချိုလာမတက်လိမ့်နဲ့လို့ခေါင်းကြီးမှရေးသားဖော်ပြခဲ့တာဖြစ်ပါတယ်ဒီတော့လည်းပတ်တယ်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Please don't sugarcoat the facts, Mary. I think I can handle the truth.
Mary, အမှန်ကိုနားကြားကောင်းအောင်လို့ကြည်ပြီးမပြောပါနဲ့ဗျာ။ကျွန်တော်အမှန်ကိုခံနိုင်ရည်ရှိပါတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Please don't sugarcoat the facts, Mary. I think I can handle the truth.
ကိုယ်ဆက်လက်တင်ပြပေးမှာကတော့
play along
ဖြစ်ပါတယ်စာလုံးပေါင်းက P L A Y play ကကစားတာဒါမှမဟုတ်ဒုတိယဆိုရင်လည်းတိခတ်တာ A L O N G along ကအတူတကွာဆိုတော့စစ်စစ်ခုရဲ့တိုက်ရိုက်ဒီပဲကတော့အတူကစားတာဒါမှမဟုတ်ဒုတိယဆိုရင်အတူလိုက်ပြီးတိခတ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူဦးဒါမှမဟုတ်တစ်ခုခုနဲ့ပတ်သက်လို့အကြိုက်လိုက်ပြောတာဖြစ်ပါတယ်ဒီနေ့တော့တခုခုကမဟုတ်ဘူးမတရားဘူးဆိုပေမဲ့လို့လေတစ်ဖက်ကလူစိတ်ဆိုးမှဆိုးလို့အချိန်နေရဘာမှမပြောဘဲအလိုက်ထိုက်ချီနေတာတီးခံနေတာမျိုးဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ဗြိတိနိုင်ငံထုတ် The Telegraph သတင်းစာကြီးကအမေရိကန်သတင်းတောက်တွေကိုမေးခွန်းထုတ်ခဲ့ရမှာအင်ပူရိုမာသမ္မတ Trump အစိုးရရဲ့သတင်းစာရှင်းလင်းပွဲတွေမှာသတင်းတောက်တွေကိုကင်မရာရိုက်ခွင့်မပြုတာသတင်းမှားရေးတဲ့အတွက် CNN သတင်းတောက်သုံးဦးအလုပ်ဖြုတ်ခံရတာကိုပြင်းပြင်းထန်ထန်ဝေဖန်တာတွေသမ္မတ Trump က Twitter ကဆင့်သတင်းတောက်တွေကိုနှိမ်ချပြောဆိုမှုစသဖြင့်နဲ့ပတ်သက်လို့ American သတင်းတောက်တွေကဘာလို့တီးခံပြီးအလိုက်ထိုင်နေကြတာလဲဆိုပြီးတော့ Why do journalists play along ဆိုပြီးတော့ဒီ idiom ကိုသုံးခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along
ကျွန်တော်ဂျွန်ရဲ့အကြံကိုမကြိုက်ပါနဲ့လို့လောလောဆယ်မှာတော့သူ့အကြိုက်လိုက်တာပဲအကောင်းဆုံးလို့ကျွန်တော်ယူဆတယ်လို့ဒီပင်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along
ခုနောက်ဆုံးတင်ပြပေးမှာကတော့
rallying cry
ဖြစ်ပါတယ်စာလုံးပေါင်းက RALLYING rallying က RALLY rally ဆိုတဲ့ဝဟာရကဆင်းသက်လာပြီးနံနောင်အဖြစ်သုံးရင်လူမှုစုဝဲကြီးဖြစ်ပြီး verb ကရိယာဖြစ်သုံးရင်တော့စီယုံနာစုယုံနာဖြစ်ပါတယ် rallying ကဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားပြီး cry cry ဆိုတဲ့ငိုတမ်း order ကျွေးကြော်တမ်း လို့အဓိပ္ပာယ်ရတဲ့နန်နောင်းကိုအထူးပြုထားတာဖြစ်ပါတယ်။စကုထုငယ်တိုက်ရိုက်ဓိပ္ပာယ်ကတော့စီယုံဖို့အတွက်ကြွေးကြော်သံဖြစ်ပါတယ်။ idiom ဆိုတဲ့သဘိုက်ဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူး။လူတွေကိုအတက်စီတဲ့အကြစီတဲ့ကြွေးကြော်သံလူတွေကိုစီယုံစေတဲ့ယုံကြည်မှုဒါမှမဟုတ်အတွေ့ခေါ်တရားဒါမှမဟုတ်ဆောင်ဖို့ကိုဆလိုတာဖြစ်ပါတယ်။ဥပမာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်2015ရွေးကောက်ပွဲတုန်းကလူတို့ကိုစီယုံတဲ့ကြွေးကြော်သံကတော့ပြောင်းလဲခြင်းတံပီးဖြစ်တယ်လို့အခုနောက်ဆုံးကြွေးကြော်သံကတော့ပြည်သူနဲ့အတူဖြစ်ပါတယ်။ဒါကလည်း NLD ရဲ့ Rallying Cry ဖြစ်ပါတယ်။ Rallying Cry ဟာတနည်း Battle Cry လို့လည်းတင်စားပြောကြပါတယ်။စစ်တပ်ရမှာဇာတိသွေးဇာတိမှာတက်ကြွဖို့ကြွေးကြော်တံမျိုးဖြစ်ပါတယ်ဒီတော့ကိုသမ္မတထရမ့်အစိုးရကသတင်းမီဒီယာတွေနဲ့ထိတ်တရင်ဆိုင်မှုတွေမကြာခဏရင်ဆိုင်ခဲ့ကြရမှာ fake news ဆိုတဲ့လုံချံသတင်းမဟုတ်မှန်သတင်းကိုသတင်းမီဒီယာတွေကထုတ်လွှင့်နေကြတယ်လို့သမ္မတထရမ့်ကမကြာခဏပြောလို့ရှိရမှာခုလောလောဆယ်မှာတော့ CNN ကထရမ့်လက်ထောက်တူးနဲ့ရုရှားဘန်ဂျာဆက်သွယ်မှုရှိတယ်လို့ရေးခဲ့တဲ့သတင်းဟာမဟုတ်မှန်တာဖြစ်တဲ့အတွက်ကြောင့်လေဒီသတင်းကို CNN ကပြန်ရုပ်သိမ်းခဲ့တယ်လို့ဒီသတင်းနဲ့ပတ်သက်လို့တာဝန်ယူခဲ့တဲ့သတင်းတောက်သုံးဦးကိုလည်းအလုတ်ကနေရစဲပစ်ခဲ့ပါတယ်။ဒီအချက်ကို Trump အစိုးရကအစိုးရတွင်စီယုံဆော်ဖို့ကောင်းတဲ့တာကတစ်ခုဖြစ်စေခဲ့တဲ့အတွက်ကြောင့်လေ A rallying cry in Trump's campaign against fake news ဆိုပြီးတော့သတင်းမီဒီယာတွေကတုံ့နှုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The rallying cry for Apple, the multi-international technology company, was think different.
နိုင်ငံတကာခင်မီနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ရဲ့ဆောင်ပုတ်ကတော့အတွေ့အခေါ်စမ်းသစ်ကြပါဆိုတာပဲဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The rallying cry for Apple, the multinational technology company, was think different.
ဒီတင်ပါ English American Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to sugarcoat play along a rallying cry
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်